မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးရပိုင်းတွင်းမှာပဲထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်းများစွာခိုလုံနေကြတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့နိုင်ရေးတပ်ခရိုင်ကတာဝန်ရှိသူတွေဟာအောက်တိုဘာလ20ရက်နေ့ကထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာတဲ့ဩစတြေးလျတန်တမန်အဖွဲ့နဲ့ဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်လက်နက်ကိုင်အဖွဲ့အကြီးဆုံးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးအပါအဝင်ကရင်လက်နက်ကိုင်အဖွဲ့၃ဘက်ကမြမအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ်လက်မှတ်ရေးထိုးပြီးရပ်ပိုင်းအတွင်းမှာပဲဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးကိစ္စကိုထိုင်းနိုင်ငံဘက်ကဆွေးနွေးစကားပြောဆိုမှုတွေပြန်လည်စတင်လာတာပါ။အောက်တိုဘာလ20ရက်နေ့ကဩစတြေးလျကတန်တမန်ဘက်လာရောက်ချိန်မှာထိုင်းနိုင်ငံတက်ခရိုင်ကတာဝန်ရှိသူတွေကဆွေးနွေးခဲ့တာဖြစ်ပါတယ်။ကရင်ဒုက္ခသည်ကော်မတီနဲ့ဆွေးနွေးချိန်မှာပြန်ပို့ရေးကိစ္စကိုမဆွေးနွေးခဲ့ပေမဲ့ပြန်ပို့ဖို့အချိန်က5နှစ်ခန့်အချိန်ယူရမယ်ဆိုပြီး KRC အထွေထွေအတွင်းမှုချုပ်ဆရာဘွဲ့ဆေးကတော့အခုလိုပြောပါတယ်
။ငါတလောပြန်ပို့ဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူး။အဲ့ကျွန်တော်တို့ကရင်ဒုက္ခသည်ကော်မတီပေါ့နော်။ကျွန်တော်တို့ကတော့ဒီဟိုလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့ဒီပြန်လေဒီနေရာချချဖို့အတွက်ပြင်ဆင်မှုအနေနဲ့ကတော့ရှိတယ်လေပြင်ဆင်မှုအနေနဲ့ကျွန်တော်တို့အနည်းဆုံးအချိန်၄နှစ်နဲ့၅နှစ်ယူပြီးမှပြန်ပို့ဖို့ကိစ္စကိုကျွန်တော်တို့လုပ်နိုင်မှာဖြစ်တယ်2020လောက်ပေါ့နော်ဟုတ်ကဲ့ဒါလို့ကျွန်တော်တို့ကပြင်ဆင်စရာလုပ်စရာတွေအများကြီးရှိတယ်ကျွန်တော်တို့ကဒီရနေ့စာအနာဂတ်နိုင်ငံတကာအနေနဲ့သတ်မှတ်ထားတဲ့ဒီ voluntary လေးဖြစ်ရမယ်နောက်တော့ safety လေးရှိရမယ်နောက်တော့ human dignity လေးရှိရမယ်နောက်တော့ဒီ self sufficient ဒီ durable solutionအခြေလက်ပေါ်ရမယ်ပေါ့နော်။ဆိုရအခါကျတော့ဒါအောင်လို့ပြောတဲ့ကျွန်တော်တို့လည်းပဲကော်မတီတစ်ပါးကိုဆက်ပြီးတော့ဟိုဘက်အတင်းတဲ့ကကော်မတီတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီလှုပ်ဆောင်တဲ့အရာတွေအများကြီးရှိသေးတယ်လေ
။ဒုက္ခသည်တွေကတော့အစိုးရနဲ့ကရင်လက်နက်ကိုင်တွေကြားနိုင်ငံရေးအရမူပေါင်းတတ်မှတ်ချက်မရှိသေးဘဲဆိုရင်နေရရင်းကိုပြန်ဖို့ခက်ခဲနေသေးပဲဆိုပြီးအုံပြန်ဒုက္ခသည်စခန်းကော်မတီကတာဝန်ရှိသူတူကလည်းအခုလိုဆိုပါတယ်
။ကျွန်တော်အမြင်နဲ့ကတော့အခုလောလောဆယ်နိုင်ငံရေးမူပေါင်းတွေပါတယ်ဘာမှမသွားသေးဘူးကလူလို့ကျွန်တော်တို့ဆုံးဖြတ်ချက်တခုတော့ပြန်ဖို့အတွက်ဆုံးဖြတ်ချက်ရတော့မဖြစ်နိုင်သေးဘူးလို့ကျွန်တော်မြင်တာပဲလေ။ဆိုတော့ကျွန်တော်ခင်ဗျားတို့မတရားပြန်နေပြည်ထဲတဲ့အတွက်ကြောင့်ကရင်လူထုတွေအားလုံးကတော့ဝန်သာချင်းတော့ဝန်သာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ထူးခြားချက်ကတော့ကရင်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU နဲ့သဘောတူလက်မှတ်ရေးထိုးတဲ့အခါမှာတရားမဝင်အတင်းကနေဖယ်ဖြတ်ပေးတာအကျန်းဖက်အဖွဲ့ကနေပယ်ဖြတ်ပေးတာတွေရှိနေတဲ့အတွက်သတင်းကောင်းဖြစ်ပေမဲ့ဒါဟာဒုက္ခသည်တွေအတွက်ကတော့မရှင်းလင်းတဲ့အခြေအနေမှာရှိနေသေးတယ်ဆိုပြီးဒုက္ခသည်တွေဘက်ကတော့ရှုမြင်နေတာပါ
ဒုက္ခသည်စခန်းအနေနဲ့ကသူတို့အတွက်ကတော့အဲ့ဒါလည်းမရှင်းဖြစ်နေတယ်လေကျွန်တော်လည်းလိုပဲခံယူတယ်ကျွန်တော်ကတန်းတစ်ပါးမှရောက်နေတာရဲ့ရောက်နေတယ်ဆိုတော့တော့သမဒကြီးရဲ့ NCA ထိုးတဲ့အချိန်မှာအဖွင့်မိတ်ကုန်းမှလည်းပဲသူတန်းတစ်ပါးဒုက္ခသည်တို့ထိုင်းနိုင်ငံကရောက်တဲ့ဒုက္ခသည်တို့ဒီအကောင်လုံးလဲသူသုံးတာမပါသေးဘူးသူသုံးလာတော့ IDP အရှင်းလောက်ပဲပါလာ ው ကျွန်တော်ကတော့အဲ့ဒါလိုပဲမြင်ရကြားရသေးတယ
်ထိုင်းနိုင်ငံတက်ခရင်ကတာဝန်ရှိသူတွေကတော့ထိုင်းနိုင်ငံအတွက်ဝင်တော့ဝင်ဖို့ဖြစ်နေတဲ့ဒုက္ခတွေရိကိစ္စကိုဩစတြေးလျတန်တမန်တွေကိုရှင်းပြခဲ့ပါတယ်ဩစတြေးလျတန်တမန်အဖွဲ့မှာမြန်မာနိုင်ငံဆိုင်ရာဩစတြေးလျနိုင်ငံတန်မတ်ကြီးနဲ့ထိုင်းနိုင်ငံဆိုင်ရာဩစတြေးလျတန်မတ်ကြီးအပါအဝင်အဖွဲ့ဝင်၈ဦးပါဝင်ပါတယ်ဆွေးနွေးပွဲအပြီးမှာဩစတြေးလျတန်မတ်ကြီး၂ဦးကလက်ရှိမြန်မာနိုင်ငံရဲ့အနေအထားအရမြန်မာဒုက္ခသည်တွေနေရပြန်တင်ပြီဆိုပြီးသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဩစတြေးလျနိုင်ငံဟာဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံဖြစ်ပြီးထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုလည်းလက်ရှိခိုလုံခွင့်ပေးထားတဲ့နိုင်ငံလည်းဖြစ်ပါတယ်ဩစတြေးလျတန်တမန်အဖွဲ့ဟာတက္ကိယင်ထဲကဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံပြန်စခန်းထဲကိုအောက်တိုဘာလ21ရက်နေ့မှာတွားရောက်လည်လာမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်တသိန်းခွဲခန့်ခိုးလုံနေထိုင်နေပါတယ်။ဒီထဲမှာကရင်ဒုက္ခသည်စခန်း9ခုရှိပါတယ်။အခုအခါမှာကရင်လက်နက်ကိုင်တွေမြမအစိုးရနဲ့ NCA သဘောတူလက်မှတ်ရေးထိုးပြီးဖြစ်တဲ့အတွက်ကရင်ဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စဟာပြန်လည်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင်။